ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကြီးထွားနေချိန်မှာပဲတောင်ကိုရီးယားနိုင်ငံကွန်ဆန်လီတက်ခြေစိုက်စခန်းမှာအမေရိကန်နဲ့တောင်ကိုရီးယားလက်ထက်တို့ဒီကနေ့ပူးတွဲစီရေးလက်ချင်ကြပါတယ်မက်ခ်စတန်ဒါလို့မည်ပေးထားတဲ့နှစ်စဉ်စီရေးလက်ချင်မှုကိုတော့စစ်ပွဲအတွင်းပူးတွဲဆောင်ရွက်မှုတွေတိုးမြှင့်မှုရည်ရွယ်ထားပြီးအမေရိကန်နဲ့တောင်ကိုရီးယားလက်သေး1500လောက်နဲ့အတူ F-16 နဲ့ F-15K မျိုးစားတိုက်လေယာဉ်တွေပါဝင်လေယာဉ်80လောက်ပါဝင်လက်ချင်ခဲ့ကြပါတယ်နိုင်ငံတကာနဲ့ဆက်ပြပြီးအထူးကြံဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကတားမြစ်ထားတဲ့ကြားကပဲနျူကလ িয়ার လက်နက်မကြာခင်ထပ်မံစမ်းသပ်ဖို့ရှိနေတယ်ဆိုတဲ့သတင်းတွေနဲ့အတူအမေရိကန်လေယာဉ်တင်သင်းမော USS Carvins နဲ့ရေတပ်ဖွဲ့ဟာအင်အားပြတဲ့အနေနဲ့ကိုရီးယားကျွန်းဆွယ်ကိုဥတီခုံမောင်းနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ကုံကသတင်းတွေကြောင့်တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရေးလက်ချင်မှုတွေပြုလုပ်ခဲ့ကြတာပါဆင်းရဲပြီးနိုင်ငံတကာကဝမ်းပယ်ခံထားရတဲ့ကွန်မြူနစ်မြောက်ကိုရီးယားနဲ့ချမ်းသာကျော်ရပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့တောင်ကိုရီးယားနိုင်ငံတို့ကြားစစ်ပြင်းရေးစာချုပ်နဲ့1953ခုနှစ်မှာ3နှစ်ကြာစစ်ပွဲကိုအဆုံးသတ်ခဲ့ပေမဲ့နိုင်ငံခြားအပိဓာန်ညဉ့်ညဉ့်ရေးသဘောတူညီချက်မရရှိပဲရံဖက်တွေဖြစ်နေရှိနေဆဲဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အန်ဒီယန်ကနေပူးထွက်ကာကွယ်နိုင်မှုအမေရိကန်ကလည်းတောင်ကိုရီးယားမှာတပ်ဖွဲ့ဝင်2800လောက်ထိတာဝန်ပေးစေလို့ထားပါတယ်။